စာတမ်းဖတ်ပွဲမှာအမျိုးသားပြန်လည်တင်မြှင့်ရေးပြည်ထောင်စုငြိမ်းချမ်းရေးတည်ဆောက်မှုဆောင်ရွက်ချက်တိုင်းရင်းသားစည်းလုံးညီညွတ်မှုဦးတည်ရေးနဲ့ဖက်ဒရယ်ပြည်ထောင်စုဖော်ထုတ်ရေးပြည်ထောင်စုအတွင်းရှိတည်တံ့ခိုင်မြဲရေးနဲ့အချုပ်အခြာအာဏာတည်တံ့ခိုင်မြဲရေးတို့ကိုဆွေးနွေးခဲ့ကြပါတယ်။အဲ့ဒီစာတမ်းဖတ်ပွဲကဖော်ထုတ်ချက်တွေကိုကြက်ခိုင်ဖွံ့ဖြိုးရေးပါတီရဲ့ဒုတိယအကြိမ်ပါတီညီလာခံနဲ့21ရာစုပင်လုံညီလာခံမှာတင်ပြသွားမယ်လို့ပါတီဥက္ကဋ္ဌဦးသိန်းစိန်ကပြောပါတယ်
။ဒီကနေ့အလုံးစုံဆွေးနွေးပွဲရမယ်လို့ရရှိလာတဲ့ဖော်ထုတ်ချက်တွေဒုတိယအကြိမ်ပါတီညီလာခံနဲ့နိုင်ငံတော်အစိုးရမှကြာမီကျင်းပပြုလုပ်တဲ့ညီငယ်ညီလာခံမှာကျွန်တော်ပါတီရဲ့ဆောင်ရွက်ချက်များအနေနဲ့ကျွန်တော်ပါတီရဲ့ဆောင်ရွက်ချက်များနဲ့သဘောထားချက်တွေကိုဖော်ထုတ်ကြည့်ညာသိကြတော့တယ်ဖြစ်ပါတယ်။အလားတူပဲအလုံးစုံဆွေးနွေးပွဲတက်ရောက်လာတဲ့နိုင်ငံရေးပါတီကိရာပါတီကိရာများအနေဖြင့်ပြည်သူ့ကြားမှာစိတ်ဝင်တက်မှန်ပေါ်လို့လည်းယုံကြည်ပါတယ်
။2015ရွေးကောက်ပွဲရလဒ်ပေါ်မူတည်ပြီးကြန့်ခိုင်ဖွံ့ဖြိုးရေးပါတီကိုပြန်လည်ဖွဲ့စည်းဖို့ဆုံးဖြတ်ထားတဲ့အကြောင်းနဲ့2020ရွေးကောက်ပွဲအနိုင်ရဖို့လူကိုအဓိကထားပြီးပြင်ဆင်နေတယ်လို့ပါတီပြောရေးဆိုခွင့်ရှိသူဦးခင်ကြီးကပြောပါရတယ
်။2015ခုနှစ်ရွေးကောက်ပွဲရလဒ်ပေါ်မူတည်ပြီးတော့ပါတီကိုပြင်လည်ဖွဲ့စည်းပြန်လည်ပြင်ဆင်ဖွဲ့စည်းဖို့လိုတယ်လို့တုံ့တက်တယ်။ဘာကြောင့်လဲဆိုတော့ဒီ2015ကျွန်တော်ရွေးကောက်ပွဲမှာကျွန်တော်မဲ9တန်းလောက်ရ။ဆိုဘာပဲပြောထောက်ခံတဲ့ပြည်သူတွေရှိနေတယ်။ဆိုတော့ပါတီကဆက်လက်ရှင်းသာမှုလိုတယ်။တော့တိုးတိုးလည်းပဲဒီရွေးကောက်ပွဲရလဒ်ပေါ်မူတည်ပြီးပြင်ဖို့လိုတယ်လို့ကျွန်တော်ဆုံးဖြတ်တယ်။အဲ့ဒီမှာဘာကိုပြင်မလဲစဉ်းစားတာပေါ့။အဲ့တော့မူကိုပြင်မလားလူကိုပြင်မလား။မူကတော့ဟိုဘယ်လိုလဲဆိုင်မလဲဖတ်ကြည့်လို့ရပါတယ်နော်။မူကတော့ပြင်စရာတော်တော်ဆယ်မလိုဘူး။နော်။ကျွန်တော်တို့ပါတီဝင်တွေမကောက်ဘူး။တိုင်းသူပြည်သားတွေပါလိုက်တော့တင့်တယ်။မူတွေဖြစ်တယ်။လူကတော့ကျွန်တော်ပြင်ဖို့လိုတယ်။လူကပြင်ဖို့လိုတယ်။ဒါကြောင့်ကျွန်တော်လူနဲ့ပတ်သက်ပြီးတော့ပြင်စစ်ဖွဲ့စည်းတွေလုပ်တာပေါ့။အဓိကကတော့ကျွန်တော်တို့ပါတီကို2020မှာအနိုင်ရရှိရတဲ့လူကိုအဓိကထားပြီးတော့ပြင်စစ်လုပ်တယ်တွန်းနေပါတယ်ဆိုချင်တာပေါ့
။စာတမ်းဖတ်ပွဲကိုဩဂုတ်လ10ရက်ကနေဒီကနေ့အထိ4ရက်တာကျင်းပခဲ့တာဖြစ်ပြီးပါတီဥက္ကဋ္ဌဦးသိန်းစိန်အထွေထွေအတွင်းရေးမှူးဦးတင်နိုင်သိန်းတို့အပါအဝင်ပါတီထိပ်တန်းခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်။ကြက်ခိုင်ဖွံ့ဖြိုးရေးပါတီရဲ့ပထမအကြိမ်ပါတီညီလာခံကို2013ခုနှစ်မှာကျင်းပခဲ့ပြီးဒုတိယအကြိမ်ပါတီညီလာခံကိုတော့လာမယ့်ဩဂုတ်လ20ရက်ကနေ25ရက်အထိကျင်းပမှာဖြစ်ပါတယ်ခင်ဗျာ။